ကမ္ဘောဒီးယားနိုင်ငံကအင်တာနက်လိုင်းတွေကိုတိုးပြီးတော့ထိန်ချုပ်လာတာဟာအတိုက်အခံတွေရဲ့အသံတွေထပ်ပြီးတော့တိတ်သွားအောင်လုပ်တာဖြစ်တယ်လို့တက်ကြွလို့ရှာသူတွေကပြောပါတယ်။ဖေဗရူလာ16ရက်နေ့ကစပြီးတော့အင်တာနက်လိုင်းအားလုံးအစိုးရထိန်ချုပ်မှုအောက်ကနေဖြတ်ကျော်လုပ်ကြမှုကမ္ဘောဒီးယားအစိုးရအမိန့်ကြောင့်ပုံကိုရေးကိစ္စနဲ့လှုပ်လှဆွာပြောဆိုခွင့်အပေါ်ဆိုဝါးစွာထိခဲ့လာလိမ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ 2020ခုနှစ်စက်တင်ဘာမှာရဲတော်ကသူ့ကိုအိမ်မလာပြီးတော့ဖမ်းဆီးသွားတာပါအစိုးရစက်ညင်ရဲ့လုံဆောင်မှုနဲ့အဖြစ်ရှိကြောင်းတရားရုံးဆုံးမြတ်ချက်နဲ့ထောင်နာတစ်နှစ်ကြာခံခဲ့ရတဲ့ဆုခွန်ကအစိုးရရဲ့အင်တာနက်ထိန်းချုပ်မှုကြောင့်သူ့လိုအလားတူကံကြမ္မာမျိုးနဲ့ရင်ဆိုင်ရမယ့်သူတွေတိုးလာမှာကိုဆိုရင်းနေပါတယ်